မြန်မာနိုင်ငံမှာပြီးခဲ့တဲ့လကစစ်အာဏာသိမ်းမှုကိုစန့်ကျင်နေကြတဲ့ကန့်ကွက်စန္ဒပြသူတွေပေါ့မြန်မာစစ်တပ်ကစစ်ပွဲတွေမှာသုံးတဲ့လက်နက်တွေနဲ့အင်အားအလွန်ကျွံသုံးပြီးဖြိုခွဲနှိမ်နင်းနေတဲ့အကြောင်းနိုင်ငံတကာလွတ်ငြိမ်းချမ်းသာခွင့်အဖွဲ့ AI ကဒီကနေ့ကြာသပတေးနေ့မှာပြောလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့ကြီးကလည်းအ ਨੇ ဆုံးစန္ဒပြသူ60လောက်သေဆုံးခဲ့ကြောင်းပြောထားချိန်မှာပဲအကြမ်းဖက်ဖြိုခွဲနေတဲ့ဗီဒီယို50ကျော်ကိုစစ်ဆေးကြည့်ရှုပြီးအခုလိုအတည်ပြုခဲ့တာဖြစ်ကြောင်း AI ကပြောတာပါ။စစ်တပ်ကတော့စန္ဒပြပွဲတွေကိုထိမ့်သိမ့်သိမ့်သိမ့်ကင်တွဲနေတယ်လို့ပဲဆိုထားပါတယ်။စစ်တပ်ရဲ့ရဲဟာနေရာကောင်းရွေးပြီးတော့မှစနိုက်ပါရိုင်ဖယ်တွေအပေါ်စားတနတ်တွေအတွဲလိုက်ဆွဲပြတဲ့ရိုင်ဖယ်တွေကိုတုံးခဲ့တယ်လို့ AI ကပြောပါတယ်။ဒါ့အပြင်ရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူနည်းစုတိုင်းရင်းသားမျိုးနွယ်အုပ်စုတွေကိုလည်းအခုလိုနှစ်ပေါင်းများစွာရရဆက်ဆက်ဖြိုခွဲလာခဲ့တာဖြစ်ကြောင်းလည်းလူခွင့်ရေးအဖွဲ့တွေကစွပ်စွဲထားတာပါ။ဒါဟာအမိတ်ပေးတဲ့အရာရှိတယောက်ချင်းစီရဲ့ညံဖြစ်တဲ့ဆုံးဖြတ်ချက်တွေကြောင့်ဖြစ်လာတာတွေမဟုတ်ပါဘူး။လူသားတွေကိုစန့်ကျင်တဲ့ရာဇဝတ်မှုတွေကိုတေချာအမိတ်ပေးစေခိုင်းနေကြတာအသေးချာတန့်ဖြတ်ချထားပြီးမှစနစ်တကျတပ်ဖြတ်နေတာဖြစ်တယ်လို့ AI ဖွဲ့ရဲ့အကြက်တဲဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးဒါရိုက်တာဂျွန်နီမာရီနာကပြောပါတယ်။အခုလိုတပ်ဖြတ်နေတာတွေကိုရပ်တန့်ဖို့နဲ့ဖက်စီခံထားရသူအလုံးကိုလွှတ်ပေးဖို့လဲ AI ဖွဲ့ကတောင်းဆိုခဲ့ပါတယ်။